အင်ဒိုနီးရှားနိုင်ငံမှာ AIG နိုင်ငံတကာထောက်ကူပေးအေဂျင်စီအသစ်ကိုထူထောင်လိုက်ကြောင်းအင်ဒိုနီးရှားအစိုးရကတောက်ချနေမှာကြေညာပါတယ်။အင်ဒိုနီးရှား AIG ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212တန်းနဲ့ညီမျှတဲ့အင်ဒိုနီးရှားရူပီ3ထရီလီယံဘတ်ဂျက်ငွေချထားခဲ့ပြီးဒါကအင်ဒိုနီးရှားနိုင်ငံတဘာဝဘင်းအနေနဲ့ကယ်ဆယ်ကူညီဒါမှမဟုတ်ဖွံ့ဖြိုးရေးတွေအတွက်ထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်။အကူအညီပေးမယ်အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေသအရေးအတွက်အစိုးရကန့်ကွက်မှုနဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေသလိုအင်ဒိုနီးရှားရဲတွေအကြမ်းဖက်ကန့်ကွက်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေသရင်းနိုင်ငံအများပြားတောင်းဆိုနေကြမှာအင်ဒိုနီးရှားအစိုးရကဒေသရင်းဆက်ဆံရေးကောင်းမွန်မှုဈေးဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။အင်ဒိုနီးရှားဒုသမ္မတ Jasuf Kala ကတော့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခတွေပြဿနာဒါမှမဟုတ်ပဋိပက္ခဖြစ်ပွားနေတာကိုကူညီဖြစ်ခြင်းမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုကိုတိုးမြှင့်ဖို့ဖြစ်ကြောင်းအေဂျင်စီအသစ်ဖွင့်တဲ့ကြောင့်ကြေညာတဲ့တောက်ချန်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။